မှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဘန်ကောက်မြို့လေပန်းချံကိုဆုတ်ခွာသွားလို့တလားကြော်ကြရင်သွာလာလို့လို့မရပဲနဲ့ပိုက်ပိတ်ဆို့နေခဲ့တဲ့လမ်းစုံလမ်းခွာကြီးလည်းရှင်းလင်းသွားပြီမယ်။ထိုင်းနိုင်ငံကလေးလာကြနိုင်ငံရေးပြည်ပခါကတော့ဖြည့်ရှင်းနိုင်မဲ့ပုံမရှိသေးပါဘူး။သူတို့ရဲ့ခေါင်းဆောင်အမင်းနဲ့လုံမဏီပန်းချံကိုပြီးခဲ့တဲ့စနစ်တင်းတွေကရွှေ့ပြောင်းသွားတဲ့ဆန္ဒပြသူတွေဟာဝင်းကြီးချုပ်ရင်လက်ရှင်တော်ဝက်ပြုတ်ချနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလတည်းကဆန္ဒပြနေကြတာပါသူတို့ကဝင်းကြီးချုပ်ယာတို့ကနှုတ်ထွက်ပြီးတော့နိုင်ငံရေးစနစ်တစ်ခုလုံးပြုပြင်ပြောင်းလဲဖို့အတွက်ပြည်သူကောင်စီကိုဖွဲ့စည်းပေးစီခြင်းပါတယ်ဒီလိုမျိုးဘန်ကောက်လမ်းတွေပေါ်ကတင်းမာမှုတွေလျော့သွားပြီဆိုပေမဲ့လည်းဒီကနေ့ပဲဘန်ကောက်ပြစ်မှုတရားရုံးကိုလက်ပစ်ပုံးနှလုံးပစ်ပြီးတော့ဖောက်ခွဲခဲ့ပါတယ်ဘုံနှလုံးထဲကတစ်လုံးပဲပောက်ခွဲခဲ့ပေမဲ့လည်းထိခိုက်တန်ရာရရှိမှုတည်မရှိဘူးလို့ရဲကပြောပါတယ်ဒီပြစ်မှုတရားရုံးကလည်းဆန္ဒပြသူတွေကလိုက်တယ်လို့ဝေဖန်သူတွေကဆိုနေတာပါမင်းကတင်းငရီနေကတော့အရင်လကရွေးကောက်ပွဲကိုခရိုင်၅ခုမှငင်းငင်းငင်းပြန်ပြီးတော့ကျင်းပနိုင်ခဲ့ပါတယ်တခြားခရိုင်တွေမှာကျင်းပမဲ့ရက်ကိုတော့ရွေးကောက်ပွဲတွေကိုနောက်ပိုင်းမှာထပ်ပြီးတော့ကျင်းပပေးမှာဖြစ်ပါတယ်ဖေဖော်ဝါရီလ၂ရက်နေ့ကရွေးကောက်ပွဲကို89ခရိုင်မှာကျင်းပတာမှာခရိုင်78ခုမှာနှောက်ရှက်မှုတွေနဲ့ကြုံခဲ့ရပြီးတော့မမအောင်မမြင်ဖြစ်ခဲ့ရတာပါရွေးကောက်ပွဲကိုမဲဆန္ဒနဲ့အားလုံးကိုမကျင်းပပြီးမချင်းရလက်တွေကိုကျင်းကြမှာမဟုတ်ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ရှင်